ဝါတက်ထင်းချုံရနယ်မြေဖြစ်တဲ့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်ထက်ကတစ်ခိုးထုံမှုပေါ်အခြေခံပြီးဝါတက်နဲ့မြန်မာတပ်တို့ကြားဖြစ်ပွားနေတဲ့စီရီတင်မာနေတဲ့အခြေအနေပေါ်နိုင်ငံတော်သမ္မတဦးသိန်းစိန်ကိုရိုင်းညွှန်ကြားချက်ထုတ်ပြီးဝင်ရောက်ဖြေရှင်းပေးလိုက်တဲ့အတွက်နှစ်ဖက်အပြန်အလှန်ဝိုင်းထားတဲ့တပ်တွေအကုန်ပြန်ရုပ်သွားပြီလို့ဝါတက်ဖက်ကပြောပါရယ်အခုလိုတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ထဲအင်အားအကြီးဆုံးလို့ဆိုနိုင်တဲ့ဝါတက်နဲ့မြန်မာစစ်တပ်တို့ကြားအခုလိုထိတိုက်ရင်ဆိုင်မှုဖြစ်တာဟာတပ်မတော်ဖက်ကတိုင်းရင်းသားဒေသတွေမှာအင်အားပြချိန်ချောက်လို့တဲ့သဘောလို့သုံးသပ်မှုတွေလည်းရှိပါရယ်အပြေဆုံးကိုမဆက်သွယ်စုံစမ်းထားတဲ့မဆုမုံကတင်ပြပေးထားပါတယ်
ဝါတောင်ပိုင်းစမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်တွေက UWSA ဝါပြည်တပ်ရဲ့ခွင့်ပြုချက်နဲ့တစ်ထုတ်လုပ်ရေးလုပ်နေတဲ့သူတချို့ကိုတစ်ခေါ်ထုတ်မှုနဲ့မြမဆိုးရတပ်ဖက်ကဝင်ရောက်စီးနှင်ဖမ်းဆီးထိန်းသိမ်းလိုက်တဲ့အပေါ်မှာဝါတပ်မတော်ဘက်ကမချေနှက်တဲ့အတွက်မြမစစ်တပ်စခန်းကိုဝါတပ်ကသွားဝိုင်းပိတ်ဆို့နေရာယူလိုက်တာဖြစ်ပါတယ်ဂျွန်လ3ရက်နေ့ကလေးကနေစလို့မြမဆိုးရတပ်ဖက်ကရောဝါတပ်ဖက်ကပါအပြန်အလှန်ဝိုင်းထားပြီးတော့နှစ်ဖက်စစ်ဖြစ်ဖို့အသည့်စစ်ပြင်ထားတဲ့အနေအထားဖြစ်ခဲ့ပြီးတော့ဂျွန်လ6ရက်နေ့တနင်္လာနေ့မှာတော့နိုင်ငံတော်သမ္မတဦးသိန်းစိန်ကိုယ်တိုင်ဒီပြဿနာကိုပြည်လဲအောင်ဖြေရှင်းဖို့ညွှန်ကြားချက်ထုတ်ခဲ့တယ်လို့ဝါပြည်သွေးစင်ညီညွတ်ရေးအဖွဲ့ပြောခွင့်ရဦးအောင်မြင့်က VOA ကိုပြောပါတယ
်။သိန်းစွာနေတစ်ဆင့်နဲ့ဟိုနိုင်ငံတော်အကြီးကြီးတားလိုက်ကျင်းပြဆွေးနွေးမှုတွေပါလို့ရှိတာ။ဒါကြောင့်မို့လဲဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်အကြီးကြီးကနေပြီးတော့ညွှန်ကြားချက်ထုတ်တယ်။အမကြီးရဲ့ညွှန်ကြားချက်နှစ်ကြိမ်ထုတ်တယ်။ဒါကြောင့်မို့ဒီကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်အောက်ခြေကဖွဲ့စည်းလဲဒီညဉ့်ကြားချက်အတိုင်းညီနိုင်နိုင်နဲ့ဆွေးနွေးပြီးတော့နော်ဆက်သွယ်ပြီးတော့ကျွန်တော်တို့ဘက်ကလည်းနောက်ဆုတ်သေးတယ်တမတော်ဘက်ကလည်းထွက်ခွာပါတယ
်ဒါကြောင့်ဒီနေ့ဂျွန်လ6ရက်နေ့မှာတော့စီရဲတင်းမာမှုဖြစ်နေတဲ့နေရာမှာနှစ်ဖက်တပ်တွေအကုန်ပြန်ရုတ်သွားပြီဖြစ်လို့အခြေအနေဟာတည်ငြိမ်အေးဆေးသွားပြီဖြစ်ပါတယ်လို့ပြောခွင့်ရဦးအောင်မြင့်ကပြောပါတယ
်မိုးမလင်းငင်မှာပဲဝိုင်းခံထားတဲ့ဝိုင်းထားတဲ့ဆက်ကနှုတ်နှက်ထွက်သွားပါတယ်ဒါကြောင့်မို့ကျွန်တော်တို့လည်းနောက်ဆုတ်ပြီးပါတယ်တနာရီခီးကိုဆုတ်ပြီးပါဒီတော့တို့ခင်ရဖြည့်တဲ့အရင်ငါရင်လည်းနောက်ဆုတ်သွားတယ်ကျွန်တော်တို့ကလန်ဘေးမှာအမေရယူစားတဲ့တပ်တွေနောက်ပြန်ဆုတ်ပါတယ
်မိုင်းတုံမြို့နယ်တွေကတစ်ခိုးထုတ်လုပ်မှုကြောင့်ဖြစ်ခဲ့ရတဲ့စီရီတင်းမာမှုအပေါ်မှာဒေသရင်းတည်ငြိမ်အေးချမ်းမှုရှိအောင်နောက်ထပ်တင်းမာမှုတွေမဖြစ်အောင်ဝါပြည်သွေးစည်းညီညွတ်ရေးရဲ့တာဝန်ရှိတဲ့သူတွေအစိုးရနဲ့တပိုင်းဆိုင်ရာတာဝန်ရှိတဲ့သူတွေညှိနှိုင်းဖြေရှင်းပေးခဲ့ကြပြီးတော့အစိုးရဘက်ကနေဥပဒေပိုင်းအရာကင်တွယ်ဖြေရှင်းမှုတွေကိုဆက်လက်စောင့်ကြည့်သွားမှာဖြစ်တယ်လို့ဝါတပ်ဘက်ကပြောပါတယ
်ကိစ္စဟာဆိုလို့ရှိရင်ရဲနဲ့ဒေသနဲ့ဝင်တဲ့ဆိုင်ကျွန်တော်တို့ကဘာမှဖြစ်မှာမဟုတ်အခုကတက်ကြတခါလဲဟိုဒေသရင်းဝင်ပြီးတော့အာဏာစီးတာလုပ်တဲ့အတွက်ကြောင့်တင်းမာမှုတွေဖြစ်ခဲ့ရတယ်အဓိကတော့ဟိုဒီလိုငင်းငိုင်းပေါ်ဆောင်မှုဆောင်ရွက်နေတဲ့အခါမှာသမ္မတဘက်ကနေပြီးတော့တပ်ဖက်ကနေပြီးတော့တိုးတယ်ဟာဒီလိုကျွန်တော်တို့ကစိုးရိမ်ပါတယ်ငင်းငိုင်းတစ်ခုလုံးပြတ်သွားမှလည်းစိုးရိမ်တယ်ဒါကြောင့်မို့ဒီကိစ္စလေးကမဖြစ်တဲ့နဲ့တင်းမာမှုတွေ၅ရက်လောက်ကိုဖြစ်သွားတာ
ကိုကန့်ဒေသထဲမှာကိုကန့်တက်နဲ့မြမစစ်တက်ကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းထန်နေချိန်မှာပဲအခုလိုမျိုးဝါတက်နေပါစီရီတင်းမာမှုဖြစ်လာတာကတော့စစ်တက်ဘက်ကတိုင်းရင်းဒေသတွေမှာတက်အင်အားပြလို့တဲ့သဘောဖြစ်ပါတယ်လို့တိုင်းရင်းဒေသတွေကစီရီအခြေအနေကိုအကဲခတ်လေ့လာနေတဲ့ဒေါက်တာလှကျော်စောကသုံးသပ်ပါတယ
်စစ်တက်ကတစ်ခုပြီးတစ်ခုစီရီမပြင်းရအောင်ဆက်လုပ်နေတယ်လို့မြင်တယ်သူကပြည်ရင်းစစ်ကြီးရရင်သူ့အတွက်နေရာမရှိဘူးလို့ဖြစ်တာ哦အဲ့တော့ပြည်ရင်းစစ်ကိုရက်ကိုကိုသူကမလိုလားနိုင်ဒါကြောင့်ကိုကအရေးကြီးတာနဲ့ဝါအရေးကိုဒီလုတ်ချင်လို့ဒီလိုစတယ်လို့ကိုကျမတို့ကထင်တာဝါကလည်းတကယ်ပြန်ပြီးတော့မန်နဲ့ကျင်းလာတဲ့ခါကျတော့ပြန်လျှော့လိုက်တာဖြစ်တယ်ဒါပေမဲ့သူတို့စိတ်ထဲမှာတော့ဒီပြည်တွင်းစစ်ကိုမရရအောင်ညီမောင်းဆောင်တဲ့သူတို့ကြောင်းပါ
ဒီနေ့ဂျော်လာ6ရက်နေ့မနက်ပိုင်းကနေစလို့စီရင်တင်းမာမှုဖြစ်နေတဲ့ဒေသတွေမှာအခြေအနေတွေဟာတည်ငြိမ်အေးဆေးသွားပြီဖြစ်လို့နှစ်ဖက်လုံးချုပ်ရေးတင်းကျပ်ထားတဲ့ခရီးသွားလာရေးကလည်းပုံမှန်ပြန်ဖြစ်သွားပြီလို့သိရပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားအင်အားအကြီးမားဆုံးလို့ဆိုနိုင်တဲ့ဝါပြည်သွေးစီညီညွတ်ရေးအဖွဲ့ UWSA နဲ့မြမစစ်တပ်ကြားဝါအဖွဲ့နဲ့ငြိမ်းချမ်းရေးယူပြီးတဲ့နောက်ပိုင်း2015ခုနှစ်အတွင်းဒါဟာပထမဦးဆုံးအကြိမ်စီရင်တင်းမာမှုဖြစ်တာပါမြမဘက်ကဖိအားပေးခဲ့ပေမဲ့ဝါတပ်ဘက်ကလက်မခံခဲ့ပါဘူးမကြသေးခင်အချိန်တုန်းကမှပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်နိုင်မှုအရေးဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ရဲ့ပန်ဆန်းဌာနချုပ်မှလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ခေါ်ပြီးတော့အစည်းအဝေးကိုအင်ရှင်ဖြစ်ကျင်းပပေးခဲ့ခြင်းလည်းဖြစ်ပါတယ်ရှင်